အမေရိကန်မှာမွေးဖွားတဲ့ကလေးတွေကလူအလျောက်အမေရိကန်နိုင်ငံသားဖြစ်တာကြောင့်တရုတ်ကိုဝန်ဆောင်အမျိုးသမီးတွေအမေရိကန်ကိုလာရောက်ပြီးကလေးမီးဖွားရေးအတွက်ကူညီဝန်ဆောင်မှုပေးတဲ့လုပ်ငန်းကိုလုပ်ကိုင်မှုနဲ့ကယ်လီဖိုးနီးယားပြည်နယ်ကအမျိုးသမီးကိုထောင်ဒဏ်3နှစ်ကျော်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီဝန်ဆောင်မှုပေးတဲ့လုပ်ငန်းလုပ်ကိုင်သူPP Dunn ကိုထောင်ဒဏ်40ဒလာချက်ခံရမယ်လို့ American District တရားသူကြီး R. Gary Kasana ကတနင်္လာနေ့မှာအမိန့်ချမှတ်တာဖြစ်ပါတယ်။ PP Dunn နဲ့ခင်ပွန်းဖြစ်သူ Michael Liu တို့ကိုသူတို့ရဲ့ USA Happy Baby ကုမ္ပဏီကိုသုံးပြီးငွေမဲခွာချမှုပူပေါင်းကြံစည်မှုဆွဲချက်တွေနဲ့ပြီးခဲ့တဲ့စက်တင်ဘာလအတွင်းပြစ်ဒဏ်ချမှတ်ထားတာပါ။ PP Dunn အနေနဲ့အခုတီးခြားစီနေနေကြတဲ့ခင်ပွန်းဖြစ်သူ Michael Liu တို့နှစ်ဦးဟာကိုဝင်ဆောင်တရုတ်အမျိုးသမီးတရာကျော်ကိုအမေရိကန်ကိုလာရောက်နိုင်အောင်ကူညီခဲ့တယ်လို့ဖက်ဒရယ်အစိုးရရှေ့နေတွေကပြောပါတယ်။ကိုဝင်ဆောင်တရုတ်အမျိုးသမီးတွေအဝတ်အစားပွားပွားဝတ်ပြီးသူတို့ကိုဝင်တွေကိုဖုံးကွယ်ကအကောက်ခွန်အရာရှိတွေကိုဘလို့လှည့်ပြားရမလဲဆိုတာကိုဒီဇနီးခင်ပွန်းနှစ်ဦးတို့ကကြီးကြပ်ဆောင်ရွက်ပေးတာလို့လည်းအာနာဘိုင်တို့ကပြောပါတယ်။အမေရိကန်အနာပိုင်တွေကိုလှည့်ပြားပြီးမွေးလာမဲ့ကလေးတွေအမေရိကန်နိုင်ငံသားဖြစ်စေရေးဝန်ဆောင်ကအဖြစ်တဦးကိုဒေါ်လာ1000နဲ့ချပြီးသူတို့ရယူခဲ့ကြတာလို့လည်းအစိုးရရှေ့နေတွေရဲ့တရားရုံးလျှောက်ထားချက်မှာဖော်ပြထားပါတယ်ရှင်။